โอเคตมารอดีด็อกเตอร์မျိုးမြောင်ခင်ဗျာကျွန်တော်တို့အရက်တောက်တာပေါ့အမြင်မှားနေတာတွေနဲ့ဒီအရက်တောက်တာကြောင့်တက်ကြီးရပြင်အမျိုးသမီးတွေမှာရောနောက်အရွယ်အားလုံးမှာပါပေါ့နော်ကင်ဆာယောဂဖြစ်တာမျိုးထိခိုက်စေနိုင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာရေအခုလိုအရက်တောက်တာကြောင့်အစာနဲ့အဟာရပေါ့ထိခိုက်နိုင်တာနဲ့ဘလို့တောက်တဲ့ဖြတ်တင်တာတွေကိုပြောမှာမို့ဒီအရက်ကြောင့်အစာနဲ့အဟာရအပေါ်ထိခိုက်ပုံကိုစရှင်းပြပေးပါလားဆရာကြီ
း။ဟုတ်ကဲ့မျိုးကွန်းလေးရရင်ကောင်းပါတယ်။အဲ့တော့ဗိုက်တာမင် A C D E နဲ့ folic acid ပေါ့။အဲ့ဒီဗိုက်တာမင်တွေကကျွန်တော်ခေါ်တာ antioxidant ပေါ့။နောက် anti-cancer ပေါ့နော်။အဲ့ဒီဟာကိုခန္ဓာကိုယ်ကလိုပါတယ်။အဲ့တော့အရက်တောက်တဲ့ဆရာတို့ဒီ mal absorption ပေါ့။ဒီအစာရင်ကနေဒီဟိုမှာဟိုကနေပြီးတော့မှအဲ့ဒီဓာတ်တွေကိုမစုံနိုင်တဲ့အခါကြောင့်မလို့ခန္ဓာကိုယ်မှာပြီးတော့မကောင်းကောင်းမစားတဲ့အကြောင်းမလို့ဒီကွန်းကြောတဲ့ vitamin တွေနဲ့ folic acid ကခန္ဓာကိုယ်မှာအလုံးလောက်မရတဲ့အကြောင်းမလို့အဲ့ဒီ vitamin တွေကလည်းဒီကင်ဆာမဖြစ်အောင်ကာကွယ်တဲ့နေရာမှာအရေးကြီးတဲ့အခါကျတော့အဲ့ဒါတွေလည်းနည်းတဲ့အကြောင်းမလို့ချင်းကြောရင်တော့ဒီခန္ဓာကိုယ်ရဲ့ဒီကင်ဆာကိုတိုက်ဖြတ်နေတဲ့ဒီ defense ပေါ့နော်ဒီကာကွယ်ရေးအဖွဲ့တပ်ကတော့အားနေဝါတဲ့အကြောင်းမလို့ကင်ဆာဖြစ်ဖို့အတွက်ကအရန်ကို chance များဝါတော့
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာပြောခဲ့တဲ့ဒီကတိချက်ကိုပေါ့နော်ရက်မှာမူလတွေကပါထားတဲ့ခါကျတော့အဲ့ဒီသက်ရောက်မှုကရောဒီကင်ဆာဖြစ်ဖို့အတွက
်ဩဟုတ်ကဲ့အရန်ကောင်းတဲ့မိန်းကုံးပါပဲဒါနောက်မှမြန်သမီးတွေလည်းကျွန်တော်ပြောတာပါအရက်တောက်ရင်ဘိုက်ဆွဲတာတကယ်ပါပဲဘာဖြစ်ဆိုတော့အရက်ကကျွန်တော်ကစက်တွေအရန်ညံ့တယ်ကြောင့်မလို့အရက်တောက်တဲ့လူတွေကတစ်ပြေးတည်းဘိုက်တွေဆွဲဆွဲလာတယ်ဘိုက်တွေဖူဖူလာတယ်ဆိုတဲ့ဟာကျွန်တော်ကမှလည်းမပြောတော့လှလို့ဝါလို့ပါလားဆိုပေမဲ့ဝါတာတော့တကယ်တော့မကောင်းပါဘူးဘာဖြစ်လို့လဲဆိုတော့ဒီဝါတာတစ်ခုလေကျွန်တော် obesity ခေါ်တာပေါ့အဲ့ဒီ obesity itself အကြောင်းဝင်လို့လေကင်ဆာဖြစ်ဖို့ chance ပုံထပ်ပြီးတော့တိုးစေပါတယ်ကျောက်သူကအဲဒီကတော့ကစီတက်များလို့ဝါတယ်ဝါတဲ့ကြောင့်မလို့ထပ်ပြီးတော့ဆိုးကျိုးကြီးဖြစ်စေနိုင်တယ်ဆီးကျိုးဖြစ်တာတို့ဒီစားတွေးတိုးဖြစ်တာတို့ဒါမလို့ကျွန်တော်စီမှာဒီဝါတာကကျွန်တော်ယောဂတခုလို့သတ်မှတ်ထားပါတယ်ဒီနိုင်ငံမှာတော့ကျွန်တော်ခေါ်တော့ obesity based chronic disease ပေါ့နော်ဒီဝါတာကအစကျွန်တော်ဒီမှာယောဂလို့သတ်မှတ်ပြီးတော့ကျွန်တော်ကုနေကြရတာပါဘာဖြစ်လို့ဆိုတော့စလာတော့ဝါတာစလာပဲဒါမဲ့ပြီးရင်တွေးတိုးတို့ဆီးကျိုးတို့ကင်ဆာတို့ပါဆေးရှောက်ဖြစ်လာတဲ့အကြောင်းမလို့သူကကျွန်တော်ကဒီဆီးကျိုးမဖြစ်ခင်ကင်ဆာမဖြစ်ခင်ဒီ obesity တို့ပါကျွန်တော်ကယောဂနဲ့လည်းကုနေကြပါပြီ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီယောဂပေါင်းစုံမနော်ကင်ဆာပါဝင်ဖြစ်စေတဲ့အခြေအကျကိုဆရာဘယ်လိုတောက်သွင်းမှုအကျဉ်းသိချင်လဲ
။အကောင်းဆုံးအကျဉ်းကတော့ရက်ကိုရက်လိုက်ကြပါ။အဲ့ဒါတော့အကောင်းဆုံးသိပါပဲ။ဘာဖြစ်လဲဆိုတော့အကျဉ်းချုပ်ပြတော့တချို့ရကငါရက်တော့မဖြတ်နိုင်ဘူး exercise လုပ်မယ်အစားစင်ကျင်မယ်ဆေးတွေတောင်းဗိုက်တာမင်တွေတောင်းမယ်အဲ့ဒါကအကျိုးအလကားပါပဲကျွန်တော်တကယ်ကိုတက်ရှိရှင်နေခြင်းနဲ့ကိုမိသားစုနဲ့တက်ရှိရှင်နေခြင်းနဲ့ကိုချစ်တဲ့လူနဲ့တက်ရှိရှင်နေခြင်းနဲ့ကိုပြန်မှန်းလုပ်ပြီးတော့ရှားရတဲ့ပတ်စံနဲ့ကိုဘွားကိုကောင်းကောင်းနေထိုင်ခြင်းနဲ့ဆိုရင်တော့ဦးဆုံးချက်ကတော့အရက်ကိုဖျက်ဖို့ပါပဲတကယ်ဖျက်တာကတော့နောက်တစ်ခုရှိတာပါနော်ကိုကလည်းရက်ကတော့ကြီးမရနိုင်ဘူးပြီးတော့အမြဲမြဲတောင်းအောင်နေပြီးတော့ရုတ်တရက်ရက်လိုက်လည်းထုံးစံနိုင်မယ်ကျွန်တော်ဒီ withdraw ပဲပေါ့နော်ဒီမှာအခုချက်ချင်းကြားလိုက်တဲ့အရင်ခါကျတော့လည်းချက်ချင်းဆိုးကျိုးတွေဖြစ်လာနိုင်တာပေါ့အဲဒါကြတော့လည်းဆရာဝန်တွေအခုဆိုရင်လည်းကျွန်တော်တို့ဒီ specialist တွေရှိပါတယ်အရက်ကိုဘယ်လိုဖြတ်မလဲဆိုတဲ့ဟာကိုကျွန်တော်တို့ဟိုးခေတ်ကကျွန်တော်ဒီမှာလည်းအခု specialist တွေရှိပါတယ်အရက်ကိုဘယ်လိုဖြတ်တဲ့ခါမှာဘယ်လိုချောချောရှူရှူနဲ့သတ်သတ်သတ်သားနဲ့ဖြတ်လို့ရမလဲဆိုတဲ့ဟာတွေအထူးကူတွေရှိပါတယ်အဲဒါတွေနဲ့ပြပြီးတော့ချွေးရင်းနဲ့ခုဖြတ်သွားရင်တော့အကောင်းဆုံးပါပဲပလန်တော့လောက်အောင်ပါတော့ဥမာအလုပ်ကိုလည်းကိုထားပါတော့အလုပ်မှာလည်းကိုရဲ့မိတ်ဆွေတွေမိသားစုတွေကနေပြီးတော့ကိုဘယ်လိုကူညီပြီးတော့အဲ့ဒီဖြတ်နေတဲ့အချိန်မှာဝိုင်းပြီးတော့ကူညီဖို့အတွက်အဲ့ဒီပေးချာပလန်လုပ်ပြီးတော့မှဖြတ်ဖို့ကတော့အကောင်းဆုံးပဲအဲ့တော့ကျွန်တော်အကျဉ်းချုပ်ကတော့ရက်ကို short တောင်းရင်ကောင်းမလားဆိုရင်လုံးအရန်တောင်းနေတဲ့ဆိုင် short တောင်းရင်နည်းနည်းလေးတော့ပိုဆက်တာပါတယ်ဒါပေမဲ့အကောင်းဆုံးကတော့ဖြတ်ပါကျပါဆိုတော့အရင်တောက်နေကြမဟုတ်ဘူးဆိုရင်လည်းဘယ်လိုလုပ်တော့ဒီလျှော့ပြီးဖြတ်ပါဒီခါဒီမှာတောက်တယ်ဆိုရင်လုံးဝမတောက်တော့ပါနဲ့ဘာလို့လဲဆိုတော့ဒီနေ့တောက်ရနေပြီးတော့မှများများတောက်ဖြစ်သွားလိမ့်မယ်သူဖြင့်ကျွန်တော်ငွေကြေးတွေနဲ့ပါတီတို့ဂျာမန်ကက်ဆန်ရီမှာတွေ့ရခါကျတော့ဟိုလူကမြောက်ပင်းကြီးတို့ကမြောက်ပင်းနေအဲ့ဒါနဲ့တောက်နေတောက်ရင်းနဲ့ပို့ပို့တောက်ဖြစ်သွားတာပေါ့နောက်တက်ကြီးတဲ့လူတွေမှာနောက်တစ်ခုရှိတာပို့ပို့ဘယ်တော့တောက်မလို့တောက်မလို့မသိတော့ဘူးဘာဖြစ်လို့ဆိုတော့မူးတဲ့ခါကျတော့ဘယ်တော့တောက်မှလည်းမသိတော့ဘူးအဲ့တော့မူးတော့ခန္ဓာကိုယ်ကလည်းစိတ်ပျော်သလိုဖြစ်သွားပြီးတော့စိတ်ကပိုပျော်ခြင်းတို့ပိုတောက်မြင်ရင်တားလို့မရတော့ဘူးချိန်လို့မရဘူးဖြစ်သွားတဲ့အကြောင်းမလို့ရက်ကတော့မတောက်တာတော့အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားရေးကြည့်တာတော့ပြောလို့ရှိမလား
တခုကျွန်တော်ပြောလို့မေးသွားတာဒီအိတ်တာဒီမှာကျွန်တော်လူငယ်လည်းပြောကြပါတယ်သူအိတ်လို့မရဘူးဆိုရင်လည်းရက်တောက်လိုက်ရင်အိတ်ပျော်သွားတယ်ဟုတ်ကဲ့ရက်ကအိတ်ပျော်အောင်လုပ်တဲ့အချိန်မှာတော့ကောင်းတယ်ဟုတ်တယ်ရက်တောက်တဲ့အချိန်မှာမှုပြီးတော့အိတ်ပျော်သွားတယ်ဒါပေမဲ့အဲ့ဒါလွယ်အဲ့ဒါလည်းပြီးရောတန်းတဲ့ဟာမကောင်းတော့ဘူးဘာဖြစ်လို့ဆိုတော့အရင်ကအဲ့စပြီးအိပ်ပျော်သွားတယ်ကျွန်တော်တို့ပုံကျမ်းတောက်ကြည့်မှကျတော့ အဲ့လိုရတော့မရဘူးဒါပေမဲ့အိပြော်ဝါနဲ့တောက်လျှောက်ကောင်းကောင်းအိပ်ဝါမနေ့တိဒါပုံမှန်ဟိုရမ်းသားရဲ့ပဲအဲ့လိုမြင်တဲ့လူတွေပေါ့ထားပါတော့အိပ်စစ်တောက်တယ်ဆိုတော့ဥမာကျွန်တော်ရှင်းပြမယ်အဲ့လိုမြင်တဲ့လူတွေကတော့တယောက်ကရက်တောက်လို့ရက်တောက်ပြီးတော့အိပ်ပြောင်းလုပ်လိုက်တယ်နောက်တစ်ယောက်ကအိပ်စစ်တောက်ပြီးတော့အိပ်ပြောင်းလုပ်လိုက်တယ်အဲ့လိုလူတစ်ယောက်မှာတော့မအိပ်စစ်တောက်တဲ့လူကအိပ်စစ်တောက်လိုက်လို့အိပ်ပြော်ဝါရဲဆိုရင်သူတောက်လျှောက်အိပ်သွားပါဘာသာသူရဲ့ပြဿနာချက်ချင်းအိပ်မပြောတဲ့တက်တနာအဲ့လူကအိပ်စစ်တောက်လိုက်ကြမလို့တောက်လျှောက်မနေ့ခေါင်းနိုင်တိအိပ်လို့ရပါရက်တောက်တဲ့လူကြတော့ဟုတ်တယ်သူကရက်တောက်လိုက်တယ်အိပ်ပျော်သွားတယ်ဒါပေမဲ့ညလိုကြတော့ပြန်နိုးလာအောင်နောက်ညလေကြတော့ပြန်နိုးရုံနဲ့မကားသေးဘူးအိပ်လိုက်နိုးလိုက်အိပ်လိုက်နိုးနဲ့ဆိုတော့ဒီက sleep ရဲ့ quality ကိုကထိခိုက်တာပေါ့ဆိုတော့ဒါမှမဟုတ်ရက်တောက်တာဒီအိပ်တာကိုကထိခိုက်ပါ
ဟုတ်ကဲ့ဆရာဒီနောက်ဆက်တွဲနောက်ထပ်ပြောဖို့ရှိသေးလားဆရာ
နောက်တစ်ခုကသွားပြီးဖြစ်တာကျွန်တော်ရဲ့မှတ်ဉာဏ်ရဲ့ memory formation ပေါ့နော်ငါညာကိုစလုံးနေတဲ့အချိန်ကအဲ့ရင်ဒူရချင်တာအဲ့ရင်ကအိပ်ပျော်သွားပြီဘာမှငါခံတော့ဘူးတကောလုံးကနားနေတယ်ထင်ကြတာမဟုတ်ဘူးဒီ memory storage processor အဲ့ချိန်မှလည်းသူကလုံနေတာပါပဲဆိုတော့ဘာသွားတွေ့လဲဆိုတော့အေးအေးကောင်းကောင်းမောရတဲ့လူတွေကျွန်တော်ခေါ်တာ sleep apnea လို့ဟာမျိုးသူချင်း alcohol တောက်တဲ့လူတွေမှာဒီညာဘက်အဲ့မှတ်ဉာဏ်အလုပ်ကသွားထိခိုက်တယ်ကြောင့်မလို့ and now the step ပေါ့နော်ရသွားတဲ့လူတွေမှာမှတ်ဉာဏ်ရော့တဲ့ဒီစဉ္ငယ်ပြန်တဲ့ယောဂဖြစ်တယ်ဆိုတော့အဲ့ဒါကြောင့်လည်းဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်အဓိကပြောချင်တာတော့အိတ်တာအစရက်ကမကောင်းပါဘူး။ဒါမှတော့တက်ကြည့်ရလို့လူတွေကအေးအေးလို့ကောင်းအောင်မရဘူး။အေးမပြောဘူးဆိုတဲ့လူတွေဆရာဝန်တွေ့ပြီးတော့ဆရာဝန်စီကအိတ်ဆေးကိုပြောချင်တောင်းတဲ့ဟာက better than ကော့ကိုအရက်နဲ့အိမ်မှာအေးလို့မရလို့အရက်တွေဝယ်ပြီးတော့အရက်တောက်ပြီးအိတ်ပြောင်းလို့တာပုံပြီးတော့ဆိုးပါလား
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။